ဆရာတော်ကိုတပည့်တော်အရင်ဆုံးရှောက်ထားခြင်းနာကမြို့ဆောင်ဥပဒေချမ်းအတွက်နိုင်ငံတော်သမ္မတကလည်းဥပဒေချမ်းရေးဆွဲရေးကော်မရှင်တရားဖွဲ့စည်းပြီးပါပြီ။ဆိုတော့ဒီကော်မရှင်ကလည်းဥပဒေချမ်းအတွက်ဒီအများပြည်သူစီကနေအကြံပြုချက်တွေကန့်လန့်ထားတာရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတော်တို့ကဒီကော်မရှင်ကိုဥပဒေချမ်းပေါ်ပေါက်လာဖို့အတွက်ဘယ်လိုအကြံပြုချက်တွေထပ်မံပေးဖို့အစီအစဉ်ရှိပါလဲဖေ။
ဆရာတော်တို့ကငိုရဲဒီမြန်မာနိုင်ငံမှာမြန်မာအမျိုးသမီးတွေအထူးသဖြင့်ပေါ့အဲမြန်မာထဲမှာလည်းပဲကျန်တဲ့မြန်မာနိုင်ငံမှာတိုင်းရင်းသားတွေထဲမှာတိကျအောင်မှာခရီးရန်ရှိမယ်အစ္စလမ်ရှိမယ်ဟိန္ဒူရှိမယ်ဒါတွေကတော့သူဟာသူကာကွယ်ပြီးရရှိတယ်တော့ပုရဘာသာမှာအဲလိုဟိန္ဒူခရီးရန်အစ္စလမ်တို့လိုတိတိကျကျလုံလောက်တဲ့အကာအကွယ်ဥပဒေမရှိတော့ဒီနှစ်ပေါင်း60လောက်အတွင်းမှာမြန်မာပုရဘာသာအမျိုးသမီးတွေဒီအိမ်တော်ရင်းနဲ့ပတ်သက်ပြီးတော့အခွင့်အရေးဆုံးရှုံးခဲ့တာဒီလိုကဲလို့ဒါတွေမရှိအောင်ဆိုပြီးတော့ဥပဒေပညာရှင်တွေကိုလုံလောက်တဲ့အကွာအကွယ်တွေလုပ်ပေးပါဆိုတော့ဥပဒေပညာရှင်တွေကဆွဲပြီးတဲ့ဥပဒေကိုသူတို့ရှင်းလင်းချက်နဲ့မှနဲ့လွတ်တော်ရောသမ္မတစီရောသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုတင်ပေးထားပါလေဆရာတော်တို့ရဲ့လိုရင်းကတော့အဲ့ဒီကိုတင်ပေးတဲ့အထက်မှာပဲအကုန်လုံးပါပြီးသားဖြစ်ပါတယ
်ဒီမှာဆရာတော်တို့အနေနဲ့နောက်ထပ်ပေါ့အကြံပေးတဲ့ဒီအကြံပြုချက်တွေပါလေပေးပို့ဖို့အစီအစဉ်လက်တလုံးမရှိသေးဘူးဆိုလိုတဲ့သဘောလားဖေ
။လက်တော့လေသူတို့ကလူကလို့တောင်းလို့ရှိရင်သူတို့တောင်းတော့ခုတော့တောင်းတော့တောင်းတယ်တောင်းတာဟုတ်တယ်ဆရာတော်ငကိုတုံးကရည်ရွယ်ထားတဲ့တင်တဲ့မူကိုသဘောမျိုးလောက်ကိုပဲအဓိကရှင်းလင်းချက်နဲ့ထပ်ပြီးတော့တင်ပေးဖို့လဲအခြေရှင်ရှိပါတယ
်ဒီမှာဖေ။ဆိုတော့ဒီဥပဒေချမ်းမှာဆရာတော်တို့အနေနဲ့ဘလို့အချက်တွေကိုအဓိကပါဝင်စေချင်ပါတယ်လေဖေ။
ဒါကတော့ဟိုဆက်တော့ခုတင်ထားတဲ့ဥပဒေချမ်းနဲ့မှာကအဓိကပါပါတယ်။ကျွန်တော်တို့ဖြစ်စေလို့တာကဘယ်ဖြစ်စေဘုရားဗလာမြန်မာအမျိုးသမီးတွေဘုရားဗလာမဟုတ်တည်းအောင်တိုင်းသားအမျိုးသမီးတွေမှာဘသူနဲ့ပဲလက်ချက်ချင်းများချင်းများတကယ်အခက်အခဲကြုံတဲ့အခါမှာအခွင့်အရေးရနိုင်တဲ့ရနိုင်တော့ရတဲ့တော့ရနိုင်အောင်လုပ်ပေးတဲ့ဥပဒေချမ်းပါပဲ။ဒါလည်းပါသလိုနောက်အိမ်တော်ရင်းနဲ့ပတ်သက်တဲ့ပြဿနာရှုပ်ထွေးမှုပြဿနာတွေလည်းပဲနည်းနည်းကင်းနိုင်တော့ကင်းအောင်ရင်နောက်အထူးသဖြင့်မြန်မာနိုင်ငံရဲ့ပြန်စတာအခြေအနေလက်ရှိအခြေအနေတွေအရတင့်တော်တဲ့အိမ်တော်ရေးနဲ့ချစ်အောင်ဆိုတဲ့ပုံစံမျိုးတွေချပြီးတော့ဥပဒေပညာရှင်တွေရဲ့အကြံပြုချက်ပေါ်မှာမူတည်ပြီးတော့ဆရာတော်တို့ကတင်ပြထားတာဖြစ်တယ်။အများသမီးရသည်ရတဲ့အခွင့်အရေးကိုမနှိမ့်တာမဆုံးရှုံးရအခြေအနေဖြစ်အဖြစ်ကိုသာလိုလားပါလေ
။ဒီမှာဖေဒီဥပဒေချမ်းဟာဒီလူခွင့်ရေးချိုးဖောက်မှုရှိနေတယ်။နောက်ပြီးတော့ဒီဘာသာမတူတဲ့လက်ထပ်ထိမ်းများခြင်းဆိုင်ရာတွေကိုလည်းကန့်သက်ထားသလိုဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေစိုးရိမ်ပူပန်ချက်တွေရှိပါတယ်ဖေ။ဒီအပေါ်မှာဆရာတော်ဘယ်လိုမြင်ပါလဲဖေ
။ဆရာတော်ကတော့အဲဒီသူကသူကတစ်ဖက်သက်ပြောတာလို့ပဲဒီလိုပဲယူဆတယ်တကယ်ဥပဒေကိုတစ်ဆက်လေ့လာကြည့်သူများတွေရှိတဲ့ဥမာအထူးသဖြင့်ဘာသာရေးလေးပါသာဟိန္ဒူခရစ်ယာန်အစ္စလာမ်ပုရဘာသာဆိုတဲ့ဘာသာရေးလေးပါသာမှာကျန်တဲ့ဘာသာတွေမှာလုံလောက်တဲ့အစာကွယ်ရှိတယ်လို့ဒီမှာလည်းပဲအဲ့လိုသူတို့နဲ့တန်းတူညီမျှတဲ့လုံလောက်တဲ့အစာကွယ်လိုအပ်တာပါဆိုတဲ့သဘောကိုတော့ဆရာတော်တို့ကအဓိကဖြစ်နေတာပါအဲ့လိုတဲ့ပုံစံနဲ့ဖြစ်တဲ့ဒီဥပဒေကသူများကိုခံတားတာသူများဥပဒေကိုသူများလူမျိုးကိုသူများဘာသာကိုခံတားတာလည်းမဟုတ်ဘူးသို့တော့ဒီဘုရားဘာသာအမျိုးသမီးနဲ့လက်ထပ်ရင်တော့ဒီလိုအများလိုက်နာရမယ်သူတို့ဘာသာဒီမှာလိုက်နာသူတို့ဒီမှာလည်းလိုက်နာပေးဖို့ဆိုတဲ့ဥစ္စာပဲပါပါတယ်သူတို့ကဟိုတစ်ဖက်သက်ပြောတာကိုတော့အဲ့ဒါကလက်ရှိမီဒီယာတွေအနေနဲ့လေ့လာကြည့်လေဒီလူခွင့်ရေးကျင်းရဆန္ဒမှာနံပါတ်၁ကလူတိုင်းလူတိုင်းဟာတန်းတူညီမျှတဲ့အခွင့်အရေးရှိရမယ်လို့မပြောဘူးလားဒါအဲ့အခွင့်အရေးအတိုင်းပဲသူတို့မရှိတယ်လို့ဒီမှာရှိရှားတင်ရတဲ့အခွင့်အရေးကိုယူခြင်းသာဖြစ်တယ်သူတို့ကဂျန်တဲ့လူမျိုးဂျန်တဲ့ဘာသာဂျန်တဲ့ပါတီဂျန်တဲ့ဒီမိုကရေစီလုပ်ငန်းတွေကိုဟန်တာနှောက်ချက်တာဘာမှမရှိပါဘူ
းတင်ပါဖေ
ဆရာတော်နားလဲတာတော့ဒီလောက်ဒီလိုနားလဲပါတယ်ဒါမှမဟုတ်လဲဆရာတော်တို့ကသောဒီလုံတော့တဲ့အကာအကွယ်လူချင်းပါလေလို့ပြောပြတာကိုဥပဒေပညာရှင်တွေရေးပြတာကိုဆရာတော်တို့ကတင်ပြထားတာဖြစ်တယ်ဒါတော့တကယ်သက်ဆိုင်ရာလွတ်တော်မှာလည်းပဲသူတို့ပညာရှင်တွေနဲ့ဆွေးနွေးဥပမာပါ
ဆိုတပီတော့ဆရာတော်ကိုဆက်ပြီးတော့ရှောက်ထားမေးမြန်းချင်တာကအခုလိုမျိုးဥပဒေချမ်းတရားမြန်မာနိုင်ငံမှာပေါ်ပေါက်လာဖို့အတွက်ဘလောက်အထိအရေးကြီးလိုအပ်နေတယ်လို့ဆရာတော်တို့သုံးသပ်ပါလဲဖေ။အထူးသဖြင့်ကတော့ဘလို့အခြေအနေတွေကြောင့်ဒီဥပဒေတရားဟာနိုင်ငံမှာရှိဖို့လိုအပ်တယ်နိုင်ငံမှာတကယ်ပြတ်ထမ်းဖို့လိုအပ်တယ်ဆိုရက်ဟာစိုးရင်ရတဲ့အခြေအနေမျိုးတွေဘလို့မျိုးတွေ့ရလို့ပါလဲဖေ
။ဆရာတော်ကပြောပြီးဒီပြီးခဲ့တဲ့နှစ်ပေါင်း60နီးပါးလောက်မြန်မာမျိုးသမီးတွေကြုံတွေ့ခဲ့ရတဲ့အခက်အခဲတွေဒုက္ခတွေပြဿနာတွေဆိုတာဒါကမြန်မာလူမျိုးတွေကအတိအလုံးကျန်တဲ့ပုံစံတွေကသိချင်မှသိပါလိမ့်မယ်။အဲ့ဒါတွေကိုဆရာတော်တို့ကမြင်လို့ကြားလို့လက်တွေ့အထောက်အထားတွေတာဒကတွေလည်းရှိပါတယ်။အဲ့အပေါ်မှာမူတည်ပြီးတော့ဆရာတော်တို့ကမြန်မာအမျိုးသမီးတွေလုံလောက်တဲ့အကာအကွယ်ကျန်တဲ့ဘာသာဒီလူမျိုးတွေမှာဒီမှာလဲရှိတင်နေဆိုတဲ့အခွင့်အရေးကိုတောင်းဆိုခြင်းသာဖြစ်ပါတယ်။သူများလည်းပို့တောင်းတာလည်းမဟုတ်ဘူး။သူများအခွင့်အရေးကိုဆောက်ရှောက်တာဟန်တာလည်းမဟုတ်ဘူးလို့ပြောပါတယ်။
ဒီမှာဖျားအခုလိုဖြေကြားပေးတာကျေးဇူးကြီးပါတယ်ဖျားတပည့်တော်ဥတင်ပါတယ်ဖျား။